ကေမျိုးသားစီယုံ KNU တပ်မဟာ6နယ်မြေမှာရှိတဲ့တပ်တုခဲမိုင်းကိုဒီဇင်ဘာ1ရက်နေ့ကမြန်မာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ KNU ပူးပေါင်းတပ်တွေဘက်ကလည်းဒီနေ့မှာဖျားသုံးသူဒေသကစစ်ကောင်စီအုပ်ချုပ်ရေးရှိရာစုပေါင်းရုံးကိုဘုံခွဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ KNU နယ်တွင်းကစစ်ရေးသတင်းအခြေအနေကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်မျိုးသားအစည်းအရုံးဒုပလိုင်ရခရိုင်ဖျားသုံးသူမြို့နယ်အမှတ်6တတ်ထုခဲမိုင်းတွင်းကိုစစ်ကောင်စီကဒီဇင်ဘာလ1ရက်နေ့မနက်စောကြီးအချိန်မှာစလုထအချိန်အဖြစ်လေကြောင်းကနေလာရောက်ဘုံကျဲတက်ခိုက်ခဲ့ရမှာမိုင်းတွင်းမှာအလုလုကင်နေတဲ့အလုသမားတွေထိခိုက်ဒဏ်ရာရရှိပြီးအဆောက်အဦများလည်းပျက်စီးသွားခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်။ဒါဟာနိုဝင်ဘာလနဲ့ဒီဇင်ဘာလဇန်းအထိတစ်လအတွင်း၄ချိန်မြောက်ဘုံကျဲတက်ခိုက်မှုဖြစ်တယ်လို့လည်းပြောပါတယ်။အမှတ်6နေ့
ဒီမက်တာဘာဆက်တော့နားလည်းပေါ့။ကနလိုက်ခွဲတော့ရှိမှာဆောက်ဦးလေးပြက်သွားတာပေါ့ဒီရှိကံရတယ်အမှတ်6မိုင်မကတ်တာမတ်တာအမှတ်6မိုင်ပေါ့အလုတ်သမားတွေပေါ့အလုတ်သမားတွေပေါ့အေးအဲခဲမိုင်လုတ်သမားတွေပေါ့ဟိုမရှိသားတွေတော့မရှိပါဘူးဟိုအဲ့မှာအလုတ်သမားတွေပဲနေတော့အလုတ်သမားမရှိတော့လေဒါကြောင့်အဆောက်ဦးကြီးအကုန်လုံးကတော့တိသွားတော့ဒါဆောက်တဲ့ချိန်ပေါ့ဆောက်တဲ့ချိန်ပေါ့ဒါပြက်စီရင်အမှတ်နှစ်လို့အဲ့ဒါလည်းရက်သားတွေချိခိုက်တယ်ပေါ့။ဒီရမရှိသူတို့ခနေမဲ့အဆောက်ဦးတွေကကုန်လုံးပြက်စီသွားတော့။ဒီကဒါမှချိခိုက်တယ်ရတော့သူသိတယ်လေ။နည်းနည်းသူကအမှတ်6နည်းနည်းဝေးတယ်။အဲဒါသူကစိုက်တုံနာကတ်တယ်သူက။သူနှစ်ရက်တုံးရလောက်ပါ။နှစ်ရက်တုံးရလောက်ပါ။အမှတ်နှစ်နဲ့အမှတ်6ပါလေ
။နိုဝင်ဘာလ16ရက်နေ့ပထမအကြိမ်ဘုံကျဲတက်ခိုက်ခဲ့တုန်းကတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒါဟာတရားမဝင်မိုင်းတွေဖြစ်ပြီးဒီတပ်ထုမိုင်းကိုလုံခြုံရေးရတိုက်ခိုက်ခဲ့တာဆိုပြီးပြောပါရယ်အဲ့ဒီတုန်းကတော့အဲ့ဒီမှာအလုလုကန်နေတဲ့တရုတ်နိုင်ငံသား3ဦးထိမှန်သေဆုံးသွားခဲ့ပါတယ်အခုလိုမျိုး၄ချိန်တိုက်ခိုက်မှုလုပ်ပြီးမှတော့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းဒီကနေ့မှာစစ်တပ်ရဲ့ပြည်သူစစ်တေထိုင်တဲ့စုပေါင်းရုံးကိုတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဒေသခံကပြောပါတယ
်ဖျားဆုံးမြို့တွေမှာပေါ့ဟိုသူတို့စစ်တပ်ရဲ့စုပေါင်းရုံးကိုဘုံဘုံနဲ့မိုင်းနဲ့ခွဲစစ်ပေါင်းရုံးဆိုတာစစ်ပေါင်းရုံးဆိုတာရေတို့ပြည်သူစစ်တို့ဘာတို့စစ်တပ်တို့ထိုင်နေစစ်ပေါင်းရုံးတွေအဲဒီစစ်ပေါင်းရုံးမိုင်းခွဲတာလေခိခိုက်မှုခိခိုက်မှုတော့ဘာမှတော့တရေမရဘူးတော့ဒါမှမဟုတ်ဘုံကတော့ခွဲတယ်ပေါ့
ဖျားသုံးစုဒေတာက KNU ထိမ့်ချုပ်ထားတဲ့မိုင်းခွင်းတွေကိုစစ်ကောင်စီကနိုဝင်ဘာလ16ရက်နေ့ကတကြိမ်လေကြောင်းကနေတိုက်ခိုက်ခဲ့ရမှာတရုတ်နိုင်ငံသားတွေအပြင်မြန်မာလူသမားတွေလည်းထိခိုက်သေးဆုံးမှုရှိခဲ့ပါတယ်။နိုဝင်ဘာလ21ရက်နေ့ကလည်းထပ်မံတိုက်ခိုက်ခဲ့တယ်လို့ဒီအပိုင်းမှာလည်းဇက်တိုက်တိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရရှိပြီးအဆောက်အဦတွေလည်းပျက်စီးမှုတွေရှိခဲ့ပါတယ်။အဲ့ဒီနေရာကတော့ခနောက်စိမ့်နဲ့ခဲတပ်ထုများတူးဖော်နေတာဖြစ်ပြီးရခိုင်အစိုးရလက်ထက်ကလေးကတရုတ်လုပ်ငန်းရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတာပါ။ဒီနောက်မှာတော့စာချုပ်တက်တန်းကုံဆုံးပြီး2016ခုနှစ်နောက်ပိုင်းကစပြီးသူတို့နဲ့ပူးပေါင်းလှုပ်ဆောင်တာမရှိတော့ကြောင်းစစ်ကောင်စီဘက်ကတော့ပြောပါတယ်စစ်ကောင်စီရဲ့စုပေါင်းရုံးဒီကနေ့တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်